ကျူဘားနိုင်ငံမှာဒေသန္တရအုပ်ချုပ်ရေးဆိုင်ရာရွေးကောက်ပွဲတွေကျင်းပနေပါတယ်။ဒါဟာကွယ်လွန်သူကျူဘားခေါင်းဆောင်ဟောင်းဖီဒဲကက်စတိုရဲ့အုပ်ချုပ်မှုရန်ဒီယာကိုအဆုံးသတ်စေမဲ့ပထမဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။လက်ရှိအနာရကွန်မြူနတီပါတီကကြီးကြပ်ဆောင်ရွက်တဲ့ဒီရွေးကောက်ပွဲတွေကိုတော့ခေါင်းဆောင်ဟောင်းကက်စတိုကွယ်လွန်ခြင်းတစ်နှစ်ပြည့်ပြီးနောက်တစ်နှစ်မှာကျင်းပတာလည်းဖြစ်ပါတယ်။ကောင်စီနေရာပေါင်း12,500တဲ့အတွက်တနင်္ဂနွေနေ့ကကျင်းပတဲ့ဒီရွေးကောက်ပွဲတွေမှာအတိုက်ခံကိုယ်စားလှယ်တဦးတယောက်မှပါဝင်ခြင်းမရှိပေမဲ့မဆန္ဒရှင်တွေအနေနဲ့ရကျေးစုဝဲတွေကနေတခဲနဲ့ရွေးချယ်လိုက်ကြတဲ့ကိုယ်စားလှယ်ပေါင်း3,000တဲကနေမိမိကြိုက်နေတဲ့အရာကိုယ်စားလှယ်ကိုမဲပေးရွေးချယ်ခွင့်ရှိကြမှာဖြစ်ပါတယ်။ဒီဒေသန္တရရွေးကောက်ပွဲတွေဟာတင်းကျပ်စွာထင်းချုပ်ထားတဲ့ကျူဘားနိုင်ငံတွေကတခုသောတရရွေးချယ်တင်မြောက်တဲ့ရွေးကောက်ပွဲဖြစ်ပါတယ်။ဒီနေရာကမှတဆင့်ပိုပြီးအဆင့်မြင့်တဲ့အစိုးရအဖွဲ့နေရာတွေအတွက်ရွေးချယ်ကြမှာလည်းဖြစ်ပါတယ်။လက်ရှိသမ္မတရာဟုကက်စထရိုနေရာမှာအစားထိုးတာဝန်ထမ်းဆောင်မဲ့ခေါင်းဆောင်တစ်ကိုတော့ဖေဖော်ဝါရီလမှာကျင်းပဖို့ရှိတဲ့စီရင်စုနဲ့ပြည်သူ့လွတ်တော်ရွေးကောက်ပွဲတွေကနေအဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်ရပါတယ်။